Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ3251အပြင်လမ်းနက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။အားနာလောပါကျမနာလောပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗြိတိန်ပြည်မကြီးရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတော့လန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။စက်တင်ဘာ17ရက်အကြံဖတ်တိုက်ခိုက်မှု22နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်အောင်မိပွဲအခမ်းအနားတွေကိုအမေရိကန်မှာကျင်းပနေပါတယ်။ပါပူဝနယူဂီနီနိုင်ငံအရှေ့ပိုင်းမှာတော့ဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်သွားတာကြောင့်အနည်းဆုံးလူလေးဦးတည်ဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲအခြေအနေကြောင့်ရိုဟင်ဂျာတို့နေရာပြောင်းရွေးဘလို့အခြေအနေရှိပါသလဲ
ဒါနိုင်ငံတကာအကွယ်နေတဲ့ဘင်္ဂလားဒေ့ရှ်ဆူရကလည်းကျွန်တော်တို့ repatriation process ကိုဆောင်ရွက်ဖို့အစီအစဉ်ဆောင်ရွက်မယ်လို့လည်းသူတို့ကအဲ့လိုပဲလုံးနေကြတယ်လို့ထင်ပါတယ်
ဒီသတင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကပ်ရောဂါကြောင့်နယူးယောက်မြို့ကပိတ်သိမ်းခဲ့ရတဲ့လုပ်ငန်းတွေထဲမှာ 9/11 ပြတိုက်လဲပါသွားတာ။ကားမတော်တဆမှုမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တို့ပွဲချင်းပြီးတည်ဆုံခဲ့ရတဲ့အိန္ဒိယနိုင်ငံရဲ့မော်တော်ယာဉ်လုံခြုံရေးအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ပွဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများသတင်းတွေကသုတနဲ့ထူးခြားဆန်းမြသတင်းများအစီအစဉ်ကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ကိုစောဝင်းလိုင်းတို့ပြောပြပေးပါရှင
်။ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်တနင်္လာနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ဘီယင်မာကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပြီဖြစ်ပြီးတော့သူမကွယ်လွန်ခဲ့တဲ့ Balmoral ဆိုင်အင်တော်ကနေမိုင်150ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောင်ခဲ့ကြပါတယ်။6နာရီလောက်ကြာတဲ့ဒီခရီးစဉ်အတွင်းမှာ Aberdeen Dundee နဲ့ Perth မြို့တွေကိုဖြတ်သွားခဲ့ပြီးတော့ပြည်သူတွေကလည်း Carrow View နှုတ်ဆက်ခဲ့ကြပါတယ်။ Edinburgh မြို့မှာတော့ဗြိတိန်ပြည်မကြီးရဲ့ရုပ်ကလပ်ကို Holyrood House နန်းတော်မှာထားသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ Carrow View နှုတ်ဆက်ကြဖို့လည်းရှိနေပါတယ်။ဒီလနေ့မှာတော့ဗြိတိန်ပြည်မကြီးရဲ့ရုပ်ကလပ်ကို St. Giles ဘုရားကျောင်းကိုတည်ဆောင်ပြီးတော့အင်္ဂါနေ့မှာတော့အဲ့ဒီဘုရားကျောင်းကနေပြီးတော့ Edinburgh လေစိတ်ကိုပို့ဆောင်ပြီးအဲ့ဒီကနေတော်ဝင်လေတက်လေရင်နဲ့ London မြို့ Buckingham နန်းတော်ကိုတည်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်အင်္ဂါနေ့မှာတော့ Buckingham နန်းတော်ကနေ Westminster ခန်းမကိုဘုရင်တော်ဝင်မြင့်တက်နဲ့တည်ဆောင်သွားမှာဖြစ်ပါတယ်။အဲ့နောက်တော့ Charles ဘုရင်နဲ့တော်ဝင်မိသားစုဝင်တွေက Canterbury ဖုန်းတော်ကြီး Justin Welby နဲ့အတူဝတ်ပြုဆုတောင်းပွဲလုပ်ပြီးနောက်ပိုင်းမှာတော့လူထုကိုဖွင့်ပေးသွားမှာဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့ကစပြီးတော့ Westminster ခန်းမကို၄ရက်အပြည့်ဖွင့်လှစ်ပေးသွားမှာဖြစ်ပြီးတော့19ရက်နေ့မနက်မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဘီယင်မာကြီးရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတော့တော်ဝင်မိသားစုဝင်တွေနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေအပြင်ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဘီယင်မာကြီးရဲ့ရုပ်လောင်းကိုဝင်းဆာနန်းတော်ကိုတည်ဆောင်ပြီးတော့သူမရဲ့ကျင်းရတော့တော်ဝင်မင်းသားကြီးဖိလစ်ပြအုပ်ကူပေးမှာမြုပ်နှံမှာဖြစ်ပါတယ်ခင်ဗျာ။
2001ခုနှစ်စက်တင်ဘာလ17ရက်နေ့ဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့ကိုနိုင်ငံတော်အမတ်ရအောင်မေပွဲနေ့အဖြစ်သတ်မှတ်ထားပြီးအဲ့ဒီနေ့ကတိုက်ခိုက်ခံခဲ့ရတဲ့နေရာ၃နေရာမှာအမတ်ရအောင်မေပွဲအခမ်းအနားတွေကျင်းပတာ၊သေဆုံးသွားသူတွေရဲ့နာမည်တွေကိုရွတ်ဆိုတာ၊စေတနာဝန်ထမ်းလှုပ်အားပေးကြတာတွေပြုလုပ်ကြလေရှိပါတယ်။နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမှူးမြို့အဆောက်အဦးကြီးတိုက်ခိုက်ခံခဲ့ရတဲ့နေရာမှာကျင်းပမဲ့9/11 အောင်မေပွဲနိုင်ငံတော်အခမ်းအနားကိုတည်ဆုံသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတကမလာဟာရစ်နဲ့ခင်မွန်းဖြစ်သူတို့တက်ရောက်ကြမှာပါသမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာလ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့အထက်ပါခဲ့တဲ့ဝါရှင်တန်မြို့အပြင်ကပင်နဂွန်စစ်ဌာနချုပ်မှာကျင်းပတဲ့အောင်မေပွဲအခမ်းအနားကိုဒီကနေ့မနေ့တက်ရောက်ပြီးလွမ်းသူပန်းဝေချတာအမတ်ရမင်းကွန်းပြောကြားတာတွေပြုလုပ်ခဲ့ပါတယ်သမ္မတကတော့ဂျိုးဘိုင်ဒန်ကသမရကတော့ဂျီလ်ဘိုင်ဒန်ကတော့လင်ခီးစဉ်အမှတ်93ပြစ်ကြခဲ့တဲ့ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗယ်ကလေကွင်းအတွင်း ကျင်းပမယ်အောက်မွေပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာ17ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံမှာခြေကိုယူထားခဲ့တဲ့အခေရာအကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံအတွင်းလူပေါင်း 3000 လောက်သေဆုံးခဲ့ရပါတယ်ခင်ဗျ။
ယူကရိန်းတပ်ဖွဲ့တွေဟာဟာကီဒေသမှာနယ်မြေတွေကိုတည်တည်တသာဆက်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောလိုက်ပါတယ်။ရုရှားဘက်ကသူတို့ရဲ့တပ်ဖွဲ့တွေကိုအဲ့ဒီဒေသကနေပြန်ဆုတ်ခွာနေပုံရပါမယ်။မဟာဗျူဟာအရေးပါတဲ့ကူပီယန်စ်နဲ့အီဇီယန်မြို့တွေတဝိုက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ထောက်လိုင်းရေးသတင်းတွေကိုကူကားပြီးတော့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter မှာဒီနေ့ရေးပါတယ်။ယူကရိန်းတပ်ဖွဲ့တွေကသူတို့ဟာအီဇီယန်မြို့ကိုထိန်းချုပ်လိုက်ပြီးတော့ရုရှားတပ်တွေကိုလည်းအော့စကီမြစ်တစ်ဖက်ကမ်းကိုဆုတ်ခွာသွားနိုင်အောင်လုပ်နိုင်ခဲ့တယ်လို့မနေ့ကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ရဲ့အစီအစဉ်တိုင်းတပ်ဖွဲ့တွေကိုအီဇီယန်မြို့ကနေရုတ်သိမ်းလိုက်တာဖြစ်တယ်လို့ဆိုပါတယ်။တကယ်လို့သာဒီသတင်းမှန်မယ်ဆိုရင်တော့ယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားတပ်ဖွဲ့တွေပို့အသုံးပြနေတဲ့အဓိကဗူဒာယုံကိုယူကရိန်းတပ်ဖွဲ့တွေကထိန်းချုပ်နိုင်လိုက်မှာဖြစ်တယ်လို့အနောက်မဟာမိတ်စီးအကဲခတ်တွေကပြောပါတယ်။နောက်ထပ်သတင်းတစ်ခုမှာတော့ရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေဟာဒေါနက်စ်ဒေသမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တယ်လို့ရုရှားကိုထောက်ခံတဲ့ခွဲထွက်ရေးခေါင်းဆောင်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းကရုရှားကိုတင်ဖိုက်ထားတဲ့ဇပိုရီဇီယာနျူကလ িয়ার ဓာတ်အားပေးဆက်ရုံဝင်အတွင်းက6ခုမြောက်ဓာတ်အားပေးဆက်ဟာလျှက်စစ်ဓာတ်အားထုတ်လုပ်နိုင်စွာမရှိတော့ဘူးလို့ယူကရိန်းနိုင်ငံအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ဒီကနေ့စက်တင်ဘာလ17ရက်မနေ့4နာရီဒီကမှာမနေ့3နာရီ41မိနစ်ကစပြီးဓာတ်အားပေးဆက်ရုံမှာရှိတဲ့နံပါတ်69ဓာတ်အားပေးလိုင်းနဲ့ဆက်သွယ်မှုကနေဖြတ်တောက်လိုက်ပါပြီ။ဆက်ရုံကိုအရေးခံတဲ့အစီအစဉ်ကိုစတင်ဆောင်ရွက်နေပါပြီလို့ယူကရိန်းအစိုးရနျူကလ িয়ার ဓာတ်အားပေးဌာနအင်နာဂိုအတမ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။ဥရောပတိုက်တွင်အကြီးဆုံးနျူကလ িয়ার ဓာတ်အားပေးဆက်ရုံဖြစ်တဲ့ဒီဇပိုရီဇီယာဆက်ရုံအနီးမှာမကြသေးခင်သတင်းပတ်တွေတွင်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်ဆက်ရုံရဲ့လုံခြုံရေးအပေါ်ယူကရိန်းနဲ့မဟာမိတ်တွေကကာလအတန်ကြာဆွေးနွေးမှုတွေရှိနေခဲ့တာပါ။ဆက်ရုံနဲ့အနီးနားကအင်နာဂိုဒါမြို့မှာအခုသတင်းပတ်အတွင်းလျှက်စစ်မှုပြတ်ထောက်မှုဖြစ်ခဲ့တာကြောင့်ဒီနျူကလ িয়ার ဆက်ရုံရဲ့ဘေးကင်းလုံခြုံမှုအပေါ်စိုးရိမ်စရာဖြစ်လာကြောင်းကုလသမဂ္ဂနျူကလ িয়ার အေဂျင်စီကလည်းတတိပိကျထုတ်ပြန်ပါတယ်အခုလိုဆက်ရုံကိုပိတ်လိုက်ပြီးအရေးခံလိုက်ခြင်းဟာဘေးကင်းအလုံးကျုံဆုံးအစီအစဉ်ဖြစ်တယ်လို့ယူကရိန်းနျူကလ িয়ার စွန့်အင်ဌာနကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လည်ပေးနေပါရှင
့် view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ညင်ပေးနေပါတယ်တရုတ်နိုင်ငံကအတန်လွင့်သတင်းတောက်တွေအတွက်ဖွင့်ထားတဲ့ဆင်းမြင်ကောလိပ်တစ်ခုကအဆောင်တစ်ခုမှာ COVID-19 ရောဂါကူးစက်မှုတွေအနည်းငယ်စစ်ဆေးတွေ့ရှိပြီးတဲ့နောက်အဲ့ကျောင်းကကျောင်းသား900လောက်ကိုတီးခြားခွဲထားလိုက်ပါတယ်ပြည်နိုင်ငံရဲ့သတင်းနဲ့လူလူဆက်ဆံရေးတက္ကသိုလ်ကကျောင်းသား488ယောက်ဆရာဆရာမ19ယောက်နဲ့1500ယောက်လောက်ကိုတီးခြားခွဲနေဖို့အတွက်ကွာရန်တင်းစင်တာကိုတောက်ကြံနေကစပြီးတော့ဘတ်ကားတွေနဲ့ပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါကိုချီးကျင်းအဖြစ်တခြားနိုင်ငံတွေကကာကွယ်ဆေးနဲ့ခြားစည်းဝါးအကူအညီတွေနဲ့ဗိုင်းရပ်စ်ကိုတိုက်ဖျက်ပြီးပုံမှန်တိုင်းလည်ပတ်နိုင်ဖို့ကြိုးပမ်းနေချိန်မှာပြည်နိုင်ငံကတော့သူတို့ရဲ့တင်းကျပ်တဲ့ကိုဗစ်ရောဂါလုံးဝကင်းစင်ရေးမူဝါဒကိုမယမနာအကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတာကိုမိမောင်းထိုးပြသလိုက်တာလည်းဖြစ်ပါတယ်။ပြည်နိုင်ငံမှာဒီနေ့မှပြည်တွင်းမှာရောဂါကူးစက်သူ1148ယောက်ပဲရှိမယ်လေပြီးခဲ့တဲ့တစ်ပတ်အတွင်းအပြင်းမထွက်ပဲအိမ်ထဲမှာပဲနေကြတဲ့သူက65သန်းလောက်ရှိခဲ့ပါတယ်ယောဂါပိုးတွေ့ရှိသူတွေကအများစုကတော့ယောဂါလက္ခဏာမပြတာတဲ့သူတွေလည်းဖြစ်ပါတယ်အဲ့လိုလူတွေကိုအပြင်းမထွက်ပဲအိမ်ထဲမှာနေခိုင်းတာကြောင့်အင်တာနက်အွန်လိုင်းတွေကနေဆန္ဒပြတာတွေကျန်းမာရေးတာဝန်ရှိသူတွေနဲ့ရဲတွေကျန်းမာရေးတာဝန်ရှိသူတွေရဲတွေနဲ့လည်းထိတိုက်တွေ့တာတွေလည်းဖြစ်ခဲ့ပါတယ်ဒါပြင်အီလက်ထရောနစ်နဲ့တခြားကုန်ပစ္စည်းတွေအတွက်ကုန်ပစ္စည်းထောက်ပံ့ရေးကွန်ဆက်ကိုထိခိုက်ပြီးတော့စီးပွားရေးပေါ်မှာလည်းအကြီးအကျယ်ရိုက်ခတ်မှုတွေလည်းဖြစ်စေခဲ့ပါတယ်ခင်ဗျာ
ပပဝန်ယူနန်ဂီနီနိုင်ငံအရှေ့ပိုင်းမှာဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်တော့ခဲ့တာကြောင့်အ ਨੇ ဆုံးလူလေးဦးသေဆုံးပြီးအဆောက်အုံတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ငရင်ဟာဒီကနေ့မနေ့9:45မိနစ်လောက်မှာနိုင်ငံအရှေ့ပိုင်းကကိုင်နန်တူဒေသရဲ့အရှေ့ပိုင်း69ကီလိုမီတာနဲ့လေးဒေသရဲ့အနောက်မြောက်ပိုင်း80ကီလိုမီတာဝေးတဲ့နေရာတွေကိုဗဟုပြုပြီးလွတ်ခတ်သွားကြတာဖြစ်ပေမဲ့ကီလိုမီတာ900ကျော်ဝေးတဲ့မြို့တော်ပော့တ်မော့စဘီအထိတုံ့လွတ်သွားတယ်လို့ဆိုပါတယ်။ငရင်ဗဟုပြုလွတ်သွားတဲ့နေရာဟာဝေးလံခေါင်ဖျားတဲ့ဒေသဖြစ်တာကြောင့်ပျက်စီးဆုံးရှုံးမှုအသေးစိတ်ကိုမသိရသေးဘူးလို့ဆိုပါတယ်။ Pacific ဒေသအတွင်းက Ring of Fire လို့ခေါ်တဲ့ငရင်ကျောပေါ်မှာရှိနေတဲ့ Papua New Guinea နိုင်ငံမှာ မကြာခဏငလျင်လောက်ခတ်လေးရှိပါတယ်ပပဝနျူဂနီအစိုးရကတည်ဆုံးတာရသူစီးရင်အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပေမဲ့ကုလသမဂ္ဂရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးယုံ UN OCHA ရဲ့ထုတ်ပြန်ချက်အရအ ਨੇ ဆုံးလူ၄ဦးတည်ဆုံးပြီး၄ဦးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းထုတ်ပြန်ပါတယ်ခင
်ဗျာပစိဖိတ်မုတ်တရာအတွင်းမှာဖြစ်ပေါ်နေတဲ့ Mufa Typhoon မုန်တိုင်းဟာဒီနေ့မှာတော့ဂျပန်နိုင်ငံတောင်ပိုင်းကကျွန်းတွေနားကိုချဉ်ကပ်လာနေတာကြောင့်ဒေသခံတွေအနေနဲ့ခိုးလုံစရာနေရာတွေကိုရှာထားကြဖို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်မွေပါတိုင်ဖုန်းမုန်တိုင်းဟာဆက်လက်အားကောင်းနေပြီးတော့ထိုင်ဝမ်ကျွန်းအနီးကဂျပန်ပိုင်းအီရှီကာကီကျွန်းကိုမနေ့ဖြန်မှာဝင်ရောက်နိုင်တယ်လို့ဂျပန်မိုးလေဝသနဲ့ဇလဗီရာဌာနကခန့်မှန်းထားပါတယ်။အဲ့နောက်တော့မုန်တိုင်းဟာမြောက်ဘက်ကရှန်ဟိုင်းမြို့နဲ့အနီးနားတစ်ဝိုက်ကိုဆက်လက်ဥတီသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီနေ့နေ့လယ်တိုင်းတာကျဲရတော့ဒီတိုင်ဖုန်းမုန်တိုင်းဟာအီရှီကာကီကျွန်းနဲ့မိုင်130ကျော်မှာရောက်ရှိနေပြီးတော့လေတိုင်နှုန်းကတနအီကို116ကီလိုမီတာနဲ့အနောက်မြောက်ဘက်ကိုဥတီ၍ရှားနေတယ်လို့ဂျပန်မိုးစလဌာနကပြောပါတယ်။အင်အားလုံးပြင်းတဲ့ Mufa Typhoon မုန်တိုင်းဟာ Ishigaki ကျွန်းနားတစ်ဝိုက်ကိုတစ်လနေ့မှဝင်ရောက်ပြီးတော့အဲ့ဒီကျွန်းနားတစ်ဝိုက်ပြင်းထန်တဲ့လိုင်းလုံးကြီးတွေနဲ့လေပြင်းတိုက်ခတ်မှုတွေကိုအင်္ဂါနေ့အထိကြုံရမှာဖြစ်တယ်လို့ပြောပါတယ်မုန်တိုင်းရဲ့ရွှရှားနိုင်တဲ့အချိန်ရော့ကျလာတာနဲ့အမျှအဲ့ဒီဒေသတစ်ဝိုက်ကမုန်တိုင်းနိုင်ကိုပို့ပြီးတော့အချိန်ကြာကြာခံရနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံနယူးယောက်မြို့မှာမနေ့စက်တင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာကမ္ဘာအဆင့်နံပါတ်1ပိုလန်နိုင်ငံသူ Iga Swiatek ကပြန်ဘက်တူနီးရှားနိုင်ငံသူ Ons Jabeur ကို2ပွဲပြန့်နဲ့အနိုင်ရပြီးအမျိုးသမီးတူဦးချင်းချန်ပီယံဆုကိုစွတ်ခွသွားခဲ့ပါတယ်။ပွဲစဉ်တနာရီနဲ့59မိနစ်အတွင်းပထမပွဲမှာ Swiatek က6နှစ်နဲ့အပြတ်အသတ်အနိုင်ရလိုက်ပေမဲ့ဒုတိယပွဲမှာ Jabeur ကအကျိတ်အနယ်ပြန်လဲရှင်ပြိုင်နိုင်ခဲ့တာကြောင့်ဒုတိယပွဲစဉ်ကိုတိုက်ဘရိတ်ကစားပြီးမှဆွဲတက်ကအနိုင်ရသွားခဲ့တာဖြစ်ပါတယ်။အခုနှစ်ဇွန်လအတွင်းကျင်းပခဲ့တဲ့ French Open မှာချန်ပီယံဆုစုခူထားပြီးဖြစ်တာကြောင့်အသက်21နှစ်အရွယ်ဆွဲတက်အနေနဲ့2016ခုနှစ်နောက်ပိုင်းအမျိုးသမီးတူးချင်းချန်ပီယံဆုကိုတင်းနစ်စရာဒီတစ်နှစ်အတွင်းနှစ်ကြိမ်မြောက်စုခူသွားနိုင်သူဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ကိုရနိုင်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်ကိုဗစ်ကရောဂါကြောင့်စီးပွားရေးခြိခိုက်မှုကျုံ့ရတဲ့အထက်နယူးယောက်မြို့ကစီးပွားရေးလုပ်ငန်းအတော်များများပိတ်ပစ်ခဲ့ရသလိုအထူးသဖြင့် 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုအောင်မေ့ပွဲပြတိုက်ကြီးလည်းပိတ်သွားခဲ့ရပါတယ် VOA သတင်းထောက်အနုရှာမန် update နယူးယောက်ကနေပေးပို့တဲ့သတင်းလွှာကိုတော့ကုညာဝင်းအောင်ကတင်ပြထားပါတယ
် 9/11 အမှတ်တရပြတိုက်ကြီးကို2006ခုနှစ်နယူးယောက်မြို့မှာစတင်တည်ထောင်ခဲ့တာအခုချိန်ထိ16နှစ်ရှိလာခဲ့ပါပြီ 9/11 ရဲ့ခါတိတဲ့အတွေ့အကြုံကိုဒီပြလိုက်လာသူတွေနဲ့ပြောဆိုရှင်းပြခွင့်ရနေတာက 9/11 မှာအသက်ရှင်ကျန်ခဲ့သူတွေအတွက်စိတ်ဒဏ်ရာကိုသက်သာစေပါတယ်။ Peter Bitwinski ဟာ 9/11 မှာအသက်မသေးဘဲကျန်ခဲ့သူပါ
။ Present within the museum or lead a walking tour
ဒီပြတဲ့ကိုလာတဲ့သူတိုင်းကိုအမြဲလိုလိုကျွန်တော်လိုက်ပြီးရှင်းပြပြပါရယ်။အဲ့လိုလုပ်ပြီးအိမ်ပြန်ရောက်တိုင်းမှာအတော်လေးစိတ်သက်သာရရပါရယ်။ကို့အတွေ့အကြုံကိုဝေမျှလိုက်တဲ့စိတ်ထဲပေါ့သွားပါရယ်။
ဒါပေမဲ့ကိုဗစ်ကြောင့်စီးပွားရေးကဏ္ဍထိခိုက်ကြဆင်းလာပြီးဩဂုတ်လ18ရက်နေ့တုန်းက 9/11 ပြတိုက်ကိုလည်းပိတ်ပစ်လိုက်ရတယ်လို့ဒီပြတဲ့ပူးတွဲထီထောင်သူ Jennifer Adams Webb ကပြောပါတယ
် Our earned income that comes in from
ကျမတို့ပြတဲ့ရဲ့ဝင်ငွေဆိုတာကဝင်ကြေးတွေရဲ့လှည့်လည်ရှင်းလင်းပြလို့ရတဲ့ငွေရဲ့အမှတ်တရပစ္စည်းရောင်းလို့ရတဲ့ငွေတွေပေါ်မှာမှီခိုနေရတာပါကုန်ကြစရိတ်တွေရှိနေတော့လာရောက်ကြည့်ရှုမဲ့ဧည့်သည်မရှိရင်ဒီပြတိုက်ကိုရေရှည်ဆက်ဖွင့်ဖို့မဖြစ်နိုင်ပါဘူး
ကိုဗစ်မတိုင်ခင်က 9/11 ပြတိုက်ကိုလာရောက်လေပတ်သူတစ်နှစ်ကို3သိန်းလောက်ရှိပြီး2021ထဲမှာတော့ဧည့်သည်26,000သာလာခဲ့ပါတယ်ဒီပြတိုက်တဲ့ခင်းချင်းပြတတ်ထားတဲ့ပစ္စည်းတွေထဲမှာ 9/11 နေ့တုန်းကကြီးလွှာရင်ကြာကြံခဲ့တဲ့ပတ်စံအိတ်တွေဖနှက်နဲ့ ID ကပြားတွေလည်းပါဝင်တာပါအဲဒီလိုအမှတ်တရပစ္စည်းတွေအပြင် 9/11 မှာအသက်မသေးဘဲကြံခဲ့သူတွေကိုယ်တိုင်သူတို့အတွေ့အကြုံကိုလိုက်လံရှင်းပြတဲ့အစီအစဉ်လဲပါဝင်တယ်လို့ဂျန်နီဖာကပြောပါတယ
် through a pretty intensive training program to be able to articulate
သူတို့ရဲ့ 9/11 အတွေ့အကြုံကိုလိုက်ပြီးတော့ရှင်းပြတဲ့အခါမှာ15မိနစ်အတွင်းရှင်းရှင်းလင်းလင်းကွင်းကွင်းကွက်ကွက်ပေါ်လွင်အောင်လို့ကျမတို့ကအကြိမ်ကြိမ်လေ့ကျင့်ပေးထားပါတယ်သူတို့ရှင်းပြတာတွေစိတ်ဝင်စားဖို့ကောင်းတယ်လို့ဧည့်သည်တွေစီကပြန်ကြားရတာကဝန်းသာကြပါဒီကိုလာလေတဲ့သူတိုင်းကတကယ်အဖြစ်ဆိုဇလန်းကိုရင်နှင်းပွဲနားထောင်သွားကြတာကိုလည်းတွေ့ရပါတယ်
9/11ပြတိုက်တဲ့ပြသခဲ့တဲ့ပစ္စည်းအများစုကို Albany မြို့ကနယူးယောက်ပြည်နယ်ပြတိုက်စီပြောင်းရွှေ့ထားလိုက်ပါပြီ။အဲ့ဒီအမှတ်တရပစ္စည်းတွေကို online ကလည်းကြည့်နိုင်ပါတယ်။ပြတဲ့အခုလိုပိတ်လိုက်တဲ့အတွက် 9/11 မှာအသက်ရှင်ကျန်ခဲ့သူတွေနဲ့ 9/11 ပြတိုက်ကိုလာရောက်လည်ပတ်သူတွေကြားတွေးဆုံနိုင်ဖို့အခွင့်အလမ်းမရှိသလောက်ဖြစ်သွားတယ်လို့ပီတာကပြောပါတယ
် For 16 years and the people we've met
ပြတိုက်ဖွင့်လာခဲ့တဲ့16နှစ်သားကာလအတွင်းမှာကျွန်တော်ရဲ့အတွေ့အကြုံကိုလည်းမျှဝေပေးနိုင်ခဲ့တယ်လို့အဲ့တဲ့တွေကကျွန်တော်ကိုဖတ်ပြီးနှွေးထွေးစွာနှစ်သိမ့်တာသူတို့ရဲ့မျက်ရည်နဲ့လူသားဆန်မှုတွေလည်းတွေ့ခဲ့ရပါတယ်အခုအဲ့ဒီအခင်းချင်းတွေမရှိတော့ပြန်ပြီးသတိရစရာဖြစ်နေပါတယ
်ပြတိုက်ကိုလာတဲ့အမျိုးသမီးတဦးကလည်းအခုလိုပြောပါတယ
် Every New York will tell you
9/11 New York မြို့သားတွေက 9/11 ဆိုတာကိုဘယ်တော့မှမမေ့ကြပါဘူးဒီပြတိုက်ကလည်း 9/11 အဖြစ်ပျက်ကိုလူတွေမှေ့မသွားရအောင်လို့လုပ်နိုင်ခဲ့ပါတယ်။ဒီပြတိုက်ကိုပိတ်ပစ်လိုက်တာမဟုတ်တဲ့နဲ့လို့ရပါ
။တမိုင်းကိုကိုယ်တိုင်ဖြတ်တန်းခဲ့သူတွေပြောပြတာကိုနားထောင်လို့ရမယ်။အခွင့်အလမ်းတစ်ခုဆုံးရှုံးသွားခဲ့ရပါပြီခင်ဗျာ
။ကိုညာဝေအောင်ပါရှင်။ခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဂျာရီနေရပြန်ရေးအခြေအနေပဲဆက်ရအောင်ပါ။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကိုင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရိုဟင်ဂျာတို့နေရပြင်အစီအစဉ်တွေအခက်တွေ့နေတဲ့အခြေအနေဖြစ်နေသလိုအခုလိုစီရီတင်းမာနေတဲ့ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအလွန်ကောင်းတဲ့အနေအထားဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာတွေရဲ့ဟာဝန်ထုပ်ဝန်ပိုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ချုပ်ကလည်းပြောဆိုနေချင်းရိုဟင်ဂျာတို့နေရပြည်ရေးလုံခြုံရေးအနာဂတ်မျိုးလင့်ချက်စိုးရိမ်ချက်တွေဘယ်လိုရှိပါသလဲ VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းထားပါတယ
်ဒီသတင်းပတ်ထဲမှာပဲရခိုင်လက်နက်ကိုင်တပ်အေးကနေဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုနီးမှာရှိတဲ့စစ်ကောင်စီနေသားစောင့်တက်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ပြီးတော့အဲ့ဒီတိုက်ပွဲထဲမှာတော့စစ်ကောင်စီဘက်ကနေသားစောင့်တက်သား19ဦးသေဆုံးပြီး2ဦးဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့အေးဘက်ကပြောပါတယ်ဒီလိုရခိုင်အေကနေပြီးတော့သိမ်းပိုက်ထားတဲ့စခန်းကိုပြန်ပြီးတော့ရယူနိုင်မှုစစ်ကောင်စီဘက်ကလေကြောင်းအပါအဝင်စစ်ရအလုံးရင်းနဲ့အကြီးအကျယ်ပြန်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုလက်နက်ကြီးကြီးတွေကျရောက်ခဲ့တဲ့အထိအတော်လေးစစ်ရေးကပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကတိုက်ခတ်ရေးလေယာဉ်တွေဝေဟင်ပိုင်နက်ကိုကျူးကျော်တယ်ဆိုပြီးမြန်မာစစ်ကောင်စီတပ်အမတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်လုံခြုံရေးတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတိုးမြှင့်ချထားပါတယ်ဒီလိုတင်းမာနေတဲ့စီရေးအခြေအနေကဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပါလုံခြုံရေးကအထူးစိုးရိမ်စရာအနေအထားဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်ရှိဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကလုံခြုံရေးအခြေအနေကိုတော့ Cost Bazar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကသူတိထားသမျှပြောပြပါတယ်
ဒီမှာနေဇမသူတို့ဝီလာတောင်ပဲမှာလေနာတကရဲ့အတော်နုံးပြောမယ်ဆိုလို့ဆိုရင်နေနေတင်းကြီးလို့ခေါ်တာလေအခုနေချဆောင်ရတဲ့ပွဲလေနေနေတင်းကြီးကအဲသူတို့ရဲ့ type ပွဲတော့ဘောနော်အဲရှိရဟင်းရင်အတော်ပြူလာတော့ဘာလို့ဒီကနေ့အမ်းမြင်ရတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလေသူတို့အဲဘင်္ဂလားဒေ့ရှ်နေချဆောင်တဲ့ဘောနော်အဲသူတို့လူစနေတဲ့ကြသူတို့ဘက်ကလည်းတူးချေပြီးတော့ထားတာရှိတယ်စနေတဲ့တွေပြီးတော့စနေလက်နေကြီးစင်တွေကြားရတယ်ဘင်္ဂလားဒေ့ရှ်အစိုးရဖက်ကတော့ကျွန်တော်တို့အဲဒေကင်းလုံချင်ကြောဂုံတက်ချက်ရှိရှိသူတို့နေရတော့အမင်းစုဖို့ပြတော့တဲ့သူတို့ကအစားတွေကနေဒါရှူတိုင်းနေတာရှိပါတယ
်အခုလိုမျိုးရခိုင်ပြည်နယ်ရင်းကအေးအေးရခိုင်လက်နက်ကိုင်တက်နေစစ်ကောင်စီတက်တို့ကြာစီးရဲတင်းမာမှုတွေဖြစ်လာလို့ရခိုင်ပြည်နယ်ရင်းမှာပိတ်ပင်ကန့်သတ်မှုတွေကြာမှာတတိထားပြီးတော့နေထိုင်နေကြရတဲ့ပြည်ရင်းကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့နေစဉ်လှုပ်ရှားသွားလာနေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေကစိုးရိမ်ပါတယ်လို့ကိုအောင်မြင်ကပြောပါတယ
်။အခုလက်ရှိအနေအထားမှာဆိုရင်ဒီမှာရခိုင်ပြည်နယ်မှာရှိတဲ့ကျွန်တော်တွင်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ channel ကိုပြောမယ်ဆိုလို့ဆိုရင်လုံးဝမလုံဘူး။သူတို့ကဂျန်ရဲ့ခင်ရတယ်။သူတို့ကဘလုံးနေနာမှာဘာမှအဆင်သွေးလည်းမရဘူး။နောက်တစ်ချက်ကရခိုင်ပြည်နယ်ကနေကျွန်တော်ရိုဟင်ဂျာဆိုရင်ဘယ်ကောင်မှသွားလည်းမရဘူး။
အဲ့တော့အခုနယ်မြေမှာလည
်း
ဟုတ်အခုနယ်မြေမှာတိုက်ပွဲတွေတအားပြင်းထန်နေတော့သူတို့ရဲ့လုံခြုံရေးအတွက်ရောဒီဘက်မှာရှိတဲ့ရိုဟင်ဂျာတွေဘက်ကဘယ်လိုစိုးရိမ်မှုရှိလဲ
စိုးရိမ်မှုသူတို့ရှိတယ်မြန်မာနိုင်ငံဘက်မှာရှိတဲ့ရိုဟင်ဂျာတွေလည်းစိုးရိမ်သူတို့လည်းစိုးရိမ်နေတယ်တန်တော်လည်းစိုးရိမ်နေတယ်သူတို့ဆိုဆိုရင်ဒါကတော့ဒီကနိုင်ငံတကာကရှိနေစလို့ဆိုရင်လည်းလောက်ကဲမှာပြီးတော့အေးအနေနဲ့လည်းသူတို့မိငါမှုမရှိအောင်အေးမလည်းတာဝန်ခံရမယ်ပြီးတော့စစ်တပ်မလည်းတာဝန်ခံရမယ်အခုလက်ရှိရှိနေတဲ့ရိုဟင်ဂျာတွေကိုလုံချုံမရှိအောင်နှစ်ပြည်လုံးမှာတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲပြောရှင်းတယ
်အခုလိုမျိုးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးစီစဉ်မှုတွေပေါ်မှာလည်းနှောက်နှေးစေတယ်လို့အိမ်ပြန်နိုင်ဖို့ကလည်းမရေရာတော့ပါဘူးလို့မောင်းတော်မြောက်ပိုင်းစာတိမောဒုတ်စရာစခန်းအငှားက ARSPH အဖွဲ့ဝင်ဦးရောဖိတ်ကပြောပါတယ
်။ဒီကားတဲ့နေစင်းမှာတော့တတ်သူဖြစ်ကြတော့မှန်ပဲ။ဒီစင်းမီဒီယာကျွန်တော်နေစင်းနဲ့ဒီကားတဲ့နေစင်းနဲ့တချို့ရခိုင်နဲ့မြောက်ပိုင်းမောင်တော့လုံးဆောင်ကျမှာပဲလို့ဖြစ်နေကြတယ်။ဒေါက်တာစီတွေပြန်ဖို့ကလည်းဆက်တယ်ဒီလိုမျိုးကျွန်တော်တို့ဒီနေ့ကြမှာကျွန်တော်တို့ဒေါက်တာစီသွားလို့လေလူကြီးရရကျွန်တော်စိတ်မချမ်းသာလို့ရှိနေတယ်
။ဟုတ်ကဲ့ရှင်အခုလက်ရှိဒီနေဆက်မှာရှိတဲ့စည်ရဲချင်းတွေကရောဘယ်လိုမျိုးဆိုးရည်ကြရှိလဲရှင်
။ဆွင့်ရပါတယ်ဆွင့်ရပါတယ်ကျွန်တော်တို့အမတမဆွင့်ရတဲ့အကျဉ်းတွေဖြစ်နေရပါတယ်။စည်ရရကဦးအေးနဲ့အမတော်နဲ့ကျွန်တော်တို့ဒီနေ့ကြတဲ့ဒီနေဆက်တချို့မှာဒီမှာမှုတွေဖြစ်တယ်အငြင်းပဲတည်းသေးသူတို့ကရှိတည်နေကြတယ်ဒီနေဆက်တချို့မှာလူရှင်ရဲ့ဒီမှာမှုတွေဆက်နေကြတာတော့ရှိရတယ
်အဲ့တော့တကယ်လို့ပြန်မို့သွားဖို့စီစဉ်မယ်ဆိုရင်ရောလုံခြုံရေးအာမခံချက်ရှိပါမလား
ပြန်ဖို့ကစီစဉ်ဖို့ရောပြန်မယ်ဆိုရင်ဒီပါတီရှင်းပရိုဆက်မှာကျွန်တော်တို့ဘက်ကဒုက္ခစီတွေကသိချယုံကြည်နိုင်တော့အစိုးရသက်ရဲ့ပေါ်လာမှတာပြန်နိုင်ရှင်စစ်ဟုတ်နိုင်တယ်လို့အကျဉ်းနဲ့မျိုးသိရှိရတယ်။ကျင်းနေတဲ့ရူဟန်ဂျာတို့လည်းပဲဒီတိုင်းပဲဆွေးနွေးမှုဖြစ်နေကြတယ်။စိတ်မချတာမျိုးဖြစ်နေပါတယ်
။လွန်ခဲ့တဲ့၅နှစ်ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေထဲမှာအသက်လူပြီးတော့ပြေးလာခဲ့ရတဲ့တိမ့်ချီတဲ့ရူဟင်ညာတွေကိုထိမ့်သိမ်းဆောင်ရှောက်ပေးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းရူဟင်ညာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ထုတ်ဝင်ပို့တစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးကြဖို့ကိုလည်းဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆင်နာကANI သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာတိုက်တွန်းထားပါတယ
် For us it is a big burden. India is a vast country you can accommodate but you don't have much but in our country we 1.1 million Rohingya. So
Rohingya ပြဿနာဟာ Bangladesh အတွက်ကြီးမားတဲ့ဝင်တော့ဝင်ပို့တစ်ခုဖြစ်နေပါတယ်။နိုင်ငံကြီးတစ်ခုဖြစ်တဲ့ India ကလက်ခံထားလို့ရပေမဲ့တိတ်များများဆဆမရှိပါဘူး။ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာတစ်တသမတသန်းကျော်ရှိနေပါတယ်။ဒါကြောင့်ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေလုပ်ကြဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိမ်ကြီးချင်းနိုင်ငံတွေနဲ့ပါတိုင်ပင်ဆွေးနွေးနေရပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကရိုဟင်ဂျာတွေရဲ့အရေးဟာသူတို့အတွက်ဝင်ထုတ်ဝင်ပို့ဖြစ်လာနေတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကသူတို့ဟာနေရကိုပဲပြန်ကျင်ကြတာပါ။ကိုယ့်အိမ်ကိုပဲပြန်ကြမှာပါလို့ဥရောဖိတ်ကဆိုပါတယ
်။ဝင်ထုတ်ဝင်ပို့တရားလည်းခင်မာတော့တကယ်ပါဒါပေမဲ့သူတို့ကမလွဲ့မချွန်သာကျွန်တော်ကိုနေရတဲ့နိုင်ငံတကာလည်းသူတို့ကိုတော့ပန့်ကုန်ကိုယ်ပြင်းနေရလို့ဆိုတော့ဒါနိုင်ငံတကာအကွယ်နည်းပဲဘင်္ဂလားဒေ့ရှ်ဆူရကလည်းကျွန်တော်ကို repatriation process ကိုဆောင်ရဖို့အစီအစဉ်ဆောင်ရမယ်လို့လည်းသူတို့ကအဲ့လိုပဲလုံးနေကြတယ်လို့ထင်ပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆူရကလက်ခံပြီးကျွန်တော်ကိုထင်းထင်းပြင်းနေရတယ်ကြားတယ်သူတို့ကချန်နေရဘူးတည်ပြီးတော့လူချင်းရဲ့စနစ်တကျတော့သူတို့ဆွေရဖြစ်နေတာလို့သိရှိပါတယ်။ကျွန်တော်တို့ပြောချင်တာကအမြန်ပဲခုနေရတာလေကိုပဲသိရှိပါတယ်။အဲလိုဒေါက်တာတွေတရားလဲဒီကိန်းပဲလူချင်းစစ်ချစွာလေးစားရင်ချင်းမှုနဲ့အားပါခင်ကြရှိတဲ့ဆွေပေါ်မှာပဲအခုပြီးတော့ကျွန်တော်ဖြစ်ချင်းစစ်ကြည့်ရှိလို့ဆိုပြီးတော့ဒေါက်တာတွေများလဲမျိုးလေးခုနဲ့ဆက်နေကြပါတယ်။အော်နိုင်ငံတကာဘက်ကလည်းကျွန်တော်တို့ဝိုင်းဝန်းခုရင်ဆောင်ချုပ်ပြီးမှဒီအားမခင်ကြနဲ့ကျန်းမာရေးအစီအစဉ်ကိုပဲဆောင်ရွက်ဖို့လို့လည်းကျွန်တော်ညွှန်လင်းနေကြပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇား KI နဲ့ကရိုဟင်ညာဒုက္ခသည်စခန်းနေထဲမှာတိမ့်နဲ့ချီတဲ့ဒုက္ခသည်အများစုရဲ့ဆန္ဒသဘောထားကလည်းသူတို့နေရရင်းကိုပဲအမြန်ပြန်လို့ကြတာပါလို့ဘာလူခါလေးစခန်းအမှတ်ကိုကစခန်းအုပ်ချုပ်ရေးမှူးဦးတာဟေးလို့ခေါ်တဲ့ဥမမောင်တင်ကပြောပါတယ
်။ကျွန်တော်ကတော့အုပ်ချုပ်မှုပေါ့ကျွန်တော်ကစခန်း30နာခုရှိတယ်မလားဒုက္ခသည်စခန်
းဟုတ်ကဲ့
အဲဒုက္ခသည်စခန်း30နာခုမှကျွန်တော်ဖက်လေပြီးတော့မှဒီလေလာရရှိတယ
်ဟုတ်ကဲ့
ကျွန်တော်တို့လူမျိုးကတယောက်မှတရက်ကိုလည်းဒီမှာမဖန်ဆိုင်ပြီးနဲ့ပြင်ချင်းပါတယ်ပြင်ချင်းတာကနိုင်ငံသားအကွင့်ရအပြာဝရပြီးမှကျွန်တော်တို့ပြန်มาပါသဘောထားကအားလုံးပြင်ချင်းတယ်လုံချိုးတွေအပြာဝရရှိတယ်ကိုမူလနေရာကိုပြင်ချင်းတယ်ဒါဒီဖြစ်တာပဲလို့ရှိပါတယ်ကျွန်တော်ကဘာမှမလုပ်ဘူ
းရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတရားဝင်ခေါ်ဖို့သုံးနှုန်းတာမရှိတဲ့မြန်မာနိုင်ငံဘက်ကတော့ရိုဟင်ညာတွေကိုပြန်လဲခေါ်ယူနိုင်ဖို့အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးတော့စီးစစ်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ရိုဟင်ညာတို့အိမ်ပြန်ရေးကဒီနှစ်ကုန်လောက်မှာစတင်ကောင်းစတင်နိုင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘက်ကတော့ခံမှန်းပြောဆိုထားပါတယ်ဒါပေမဲ့လည်းလက်တလောမှာရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတာကြောင့်ငိုတဲ့ကမှမေးမိန်နေတဲ့ရိုဟင်ညာတို့ရဲ့အိမ်ပြန်ရေးကတိထက်ပိုးပြီးတော့မှအလန်းဝေးပြီးခက်ခဲသွားနိုင်ခြင်းရှိတဲ့အကြောင်းရခိုင်နဲ့ရိုဟင်ညာအရေးလစ်လာသူတွေဘက်ကတုံ့သက်ပြောဆိုနေကြကြောင်းပါရှင်
ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရပြန်ရေးအခြေအနေမှစုမမေးမြန်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့တင်းငွေနဲ့ညပတ်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အိန္ဒိယနိုင်ငံရဲ့လမ်းလုံခြုံရေးသတင်းဆောင်မဖက်ဆက်ရအောင်ပါအိန္ဒိယနိုင်ငံရဲ့ထိပ်တန်းစီးပွားရေးလုပ်ငန်းစုတစ်ခုဖြစ်တဲ့ Tata Corporation ရဲ့ Tata Sons Company ဥက္ကဋ္ဌဟောင်း Cyrus Mistry ဟာစက်တင်ဘာလဆမိုင်ကုန်ကကားမတော်တဆမှုအတွင်းနေရာမတင်ပွဲချင်းပြီးတိတ်ဆုံသွားပါတယ်။သူဟာ Mercedes-Benz ကားရဲ့နောက်ခုံမှာကားထိုင်ခုံကပတ်မပတ်ပဲစီးနင်းလိုက်ပါလာခဲ့ရကနေမတော်တဆဖြစ်ချိန်မှာအခုလုံကွယ်ရတာကွယ်လွန်ခဲ့ရတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ် Riders သတင်းကိုအခြေခံပြီးတော့မခွန်ညိုတင်ပြထားပါတယ်။
54 နှစ်အရွယ်တထေးကြီး Cyrus Mistry ရဲ့မတော်တဆမှုဟာမွန်ဘိုင်းမြို့မြောက်ဖက်62မိုင်ကွာပါဂါမြို့မှာဖြစ်ပွားခဲ့တာပါ။အိန္ဒိယသတင်းပို့ဆောင်ရေးဝန်ကြီးနိတင်ဂတ်ကာရီကတော့လူတော်များများဟာနောက်ခန်းမှာထိုင်နေဆိုရင်ကပတ်ပတ်ဖို့မလိုဘူးဆိုတဲ့အတွေ့အမျိုးရှိနေကြတာကပြဿနာပဲလို့ပြောပါတယ
်။
ကနောက်ခန်းမှာစီးသူမှန်သမျှကကပတ်မပတ်ကြပါဘူး။သူတို့ကရှေ့မှာထိုင်နေသူတွေပဲကပတ်ပတ်ရမယ်လို့ထင်နေကြတယ်ကားရဲရှိတဲ့လူတိုင်းကပတ်ပတ်ထားပါမယ်
။ကားတိုက်မှုဖြစ်ချိန်မှာတထေးမစ္စထရီဟာအဖော်၃ယောက်နဲ့အတူဂူဂျာရတ်ကနေမွန်ဘိုင်းမြို့ကိုသွားနေခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီတထေးကြီး Cyrus Mistry တည်ဆုံတဲ့တွင်ကြောင့်ကပတ်ပတ်ဖို့အတိတရားရသွားသူတချို့တော့ရှိလာပါတယ်
။ But jab ye news suna to mujhe bhi ye realize hua ki piche se jo झटका लगता है वो फोर्सफुली बहुत ज्यादा है वो आगे वाले के
लिए အရင်ကကျမလည်းကားထိုင်ကုန်ကပတ်ပတ်လေးမရှိပါဘူးအခုတော့ဒီသတင်းကိုကြားလိုက်ပြီးတော့နောက်ဖက်ကနေဝင်တိုက်ခံရရင်ပို့ပြီးတော့ပြင်းထန်တယ်ဆိုတာနားလည်လိုက်ပါတယ်တကယ်တော့ရှေ့ကထိုင်တဲ့သူတွေကလည်းမဖြစ်မနေကပတ်တက်ထားကြရမှာပါလေအိတ်တွေပွင့်ထွက်လာတယ်ဆိုပေမဲ့တကယ်တမ်းကအဲ့ဒီလောက်နဲ့စိတ်မချရပါဘူးဒါကြောင့်ကပတ်ပတ်ထားဖို့ကလည်းအရေးကြီးပါတယ်
အိန္ဒိယနိုင်ငံမှာကားအသစ်အားလုံးအော်တိုဘာလ၁ရက်ကစပြီးခရီးသည်၄ယောက်အတွက်ပါဝင်ဘေးကနှစ်ဖက်နဲ့စုစုပေါင်း၄ကား8 6လုံးတပ်ဆင်ဖို့စီကံချက်ကိုဒီနှစ် January လကတည်းကထုတ်ပြန်ပေးထားပါတယ်။ဒါ့အပြင်ကားပေါ်မှာလိုက်ပါလာတဲ့ဘသူမဆိုကပတ်ပတ်ရမယ်ဆိုတဲ့စီကံလည်းထုတ်ပြန်ပါတယ
်။ MV Act Yes it is compulsory and there is a fine of rupees 200 as of now.
မော်တော်ယာဉ်အဥပဒေအရမဖြစ်မနေထိုင်ခုံကပတ်ပတ်ထားကြရမှာပါ။နောက်ပြီးအခုချိန်ကစပြီးကားတွေကဘာလို့မဆိုခပတ်ပတ်ထားတာမတွေ့ရင်အမေရိကန်$2ခွဲနဲ့ညီမျှတဲ့ရူပီနေရာဒါဆောင်ကြရပါမယ်။ဒါကရင်ပေါင်းသူဒါမှမဟုတ်ရှေ့ခုံမှာထိုင်နေသူတွေအတွက်တည်းမဟုတ်ပါဘူး။နောက်ခုံမှာထိုင်နေတဲ့သူတွေလည်းလိုက်နာရမယ့်စီကံပါ။ကားထဲမှာခပတ်မပတ်တဲ့ဘာလို့မဆိုဒဏ်ရိုက်ခံရမှာပါ
။ရင်ထဲရဲ့ယာရှိဖာဝင်ခူမားကလည်းကပတ်ပတ်ရေးဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ကားလေးတို့ကိုပြန်ပြောပြပေးခဲ့ရတယ်ဒီစီတ
မင်ကျွန်တော်တို့ကလူတိုင်းကိုထိုင်ခုံကပတ်တွေတေချာတက်ချဖို့ပြောခဲ့ပါတယ်ဒါတွေမကကားတွေကိုရက်တန့်ခိုင်းပြီးတော့လဲကပတ်ပတ်ထားဖို့ဘလောက်ရေးကြီးတယ်လဲဆိုတာကိုပြောပြပါတယ်ရှင်မောင်းသူရောလိုက်ပါသူတွေပါကပတ်ပတ်ထားမှမတော်တဆရင်တိုက်မှုဖြစ်ခဲ့ရင်အသက်ဘေးကဝေးမယ်ဆိုတာကိုလည်းပြောပြပါတယ
်တက္ကရာ2020ပြည့်နှစ်တုန်းကရင်မတော်တဆမှုနဲ့တေဆုံးသူ4000နီးပါးရှိခဲ့ပေမဲ့အခုတော့ကားတွေမှာထိုင်ခုံကပတ်တွေနဲ့လေအိတ်တွေရှိလာတာကြောင့်သေဆုံးမှုဟာအနည်းဆုံး3ပုံတစ်ပုံလောက်ရော့ကျသွားနိုင်လိမ့်မယ်လို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်
။မခွာညောပါရှင်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများသတင်းထက်ကသုတနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနှားဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄၀24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ၄၀24နာရီ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို
VOA 24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ၄၀24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်
။မင်္ဂလာညချမ်းပါသတားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 night အစီအစဉ်တွေကို line to meter 30နဲ့53နဲ့ line meter 190ကနေဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်သတင်းမှတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူတားနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ခုရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်အရင်ခံနိုင်ငံရေးအချက်အလက်ကိုမဖြေရှင်းပဲဥမော့စရာအကြောင်းမရှိတဲ့မြန်မာစီးပွားရေးဆိုပြီးတော့ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအရင်းခံနိုင်ငံရေးအကျပ်အတဲကိုမဖြေရှင်းပဲဥမော့စရာအကြောင်းမရှိတဲ့မြန်မာစီးပွားရေးအကြောင်းကိုတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောသတင်းမီဒီယာတွေဆိုရှယ်မီဒီယာတွေမှာမြန်မာကျငွေတန်ဖိုးအဆမတန်ကျဆင်းနေတာဒေါ်လာဈေးနှုန်းနဲ့ရွှေဈေးတွေထိုးတက်နေတာဓာတ်စီဝယ်မရတာစေဝါနဲ့အခြေခံကုန်စည်နှုန်းတွေဇက်တိုက်တက်နေတယ်ဆိုတဲ့အကြောင်းတွေကအတော်လေးနေရာယူထားတာတွေ့ရပါတယ်။နေရာယူမယ်ဆိုလဲယူစရာပါပဲ။ဒေါ်လာ4000ကျပ်၊ရွှေတစ်ကျပ်သားကျပ်35သိန်း၊ဓာတ်စီတလီတာ2600 2500ကျပ်မကြုံစဖူးထူးခဲ့တဲ့စံချိန်တင်ဈေးနှုန်းတွေဖြစ်ခဲ့တာကိုတွေ့ကြရမှာဖြစ်ပါတယ်။ဆီယာနာသိမ်းလိုက်တဲ့အချိန်ကစလို့အခြေအနေတွေဟာလုံးဝပြောင်းလဲသွားခဲ့တယ်ဈေးနှုန်းတွေဇက်တိုက်တက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေဒုက္ခရောက်နေကြတယ်။ဘာလို့လို့လောရမှန်းကိုမသိတော့ပါဘူးလို့ရန်ကုန်မြို့ကအသက်50အရွယ်ဆိုင်းပိုင်ရှင်အမျိုးသမီးတဦးကပြောတဲ့အကြောင်းကိုဂျပန်သတင်းဌာန Nikkei Asia ကဩဂုတ်လ26ရက်နေ့မှာဖော်ပြတဲ့စစ်တပ်ကအာဏာရယူပြီးနောက်ငွေကြေးဖောင်းပွားမှုဒဏ်ကိုအလူးလဲခံစားနေရတဲ့မြန်မာစားသုံးသူများဆိုတဲ့ဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်။
အဲ့ဒီဆောင်းပါးမှာပဲစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတယ်။စံစင်းနှုန်းနဲ့နေ့စဉ်မရှိမဖြစ်လိုအပ်တဲ့စားတောက်ကုန်ဈေးနှုန်းတွေထိုးတက်နေတယ်။မြန်မာတန်ငွေတန်ဖိုးကျဆင်းနေပြီးနိုင်ငံခြားအရန်ငွေလည်းလျော့နေလာနေတယ်။တိုင်းပြည်ဟာအစိုးကြော့တန်တရားထဲမှာငွေကြေးဖောင်းပွားမှုဟာထိမနိုင်သိမရဖြစ်နေပြီးစီးပွားရေးအခြေအနေဟာအဆိုးဆုံးအနေအထားကိုရောက်နေတယ်လို့ရေးသားထားပါတယ်။ဒါ့အပြင်ဆောင်းပါးမှာလူအများစုစားသုံးနဲ့စံတပြီဟာ3900ကျပ်စားအုံးစီတပိတ်တာကို9500ကျပ်အထိဈေးနှုန်းတက်ခဲ့ကြောင်းဖော်ပြထားပါဗျ။ဒါဟာ2021မတ်လနဲ့နှိုင်းယှဉ်ရင်2022ဩဂုတ်လမှာစံဈေးနှုန်းဟာ44ရာခိုင်နှုန်းစားအုံးစီဟာ150ရာခိုင်နှုန်းမြင့်တက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုကြက်ငွေတန်ဖိုးကျဆင်းနေရတာပါလဲ။ငွေတန်ဖိုးကျဆင်းရခြင်းမှာအဓိကအကြောင်း3ခုရှိတယ်လို့စီးပွားရေးကျွမ်းကျင်သူတွေကဆိုပါတယ်အဲ့ဒီအကြောင်းရင်း၃ခုကတော့၁ဒီပကိုနိုင်ငံသားငွေအရင်းနှီးများအလုံးအရင်းနဲ့ပြန်လဲထွက်ခွာသွားခြင်း capital outflows ၂အရေးကြီးသွင်းကုန်များတင်သွင်းဖို့နိုင်ငံသားငွေပြတ်လက်သွားခြင်း balance of payment BOP crisis ၃အစိုးရဘတ်ဂျက်လုံငွေပြမှုမြင့်မားလာခြင်းနဲ့အတူဗဟိုဘဏ်ကလုံငွေအတွက်ငွေဆက်ကူရိုက်ထုတ်ဖြည့်ရှင်းရမှာငွေဖောင်းပွားမှုမြင့်မားလာခြင်းတို့ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားဟာအထက်ပါအချက်၃ချက်လုံးနဲ့ဆက်နွယ်နေတယ်လို့ဆိုနိုင်ပါတယ်
။ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးအစီရင်ခံစာမှာ2022ခုနှစ်ပထမ6လအတွင်းသွင်းကုန်တန်ဖိုးဟာပိုးကုန်တန်ဖိုးနဲ့အမေရိကန်ဒေါ်လာ159တန်ပိုများတယ်2022ခုနှစ်စက်တင်ဘာ3လပတ်အတွင်းမှာပဲနိုင်ငံခြားငွေပြည်ပကိုထွက်သွားတာဟာဒေါ်လာ1ဘီလီယံရှိတယ်ဒါ့အပြင်နိုင်ငံခြားအရာငွေကြီးပမာဏဟာလည်းစိုးရင်ရီအမှတ်ရောက်နေပြီလို့ဖော်ပြထားပါတယ်မြန်မာစစ်ကောင်စီမှာနိုင်ငံခြားအရာငွေကြီးဘယ်လောက်ရှိတယ်ဆိုတာအတိအကျမသိနိုင်ပေမယ့်အရာငွေကြီးရော့နေလာတယ်ဆိုတာကတော့ခန့်မှန်းလို့ရပါတယ်သွင်းကုန်ရငွေအမေရိကန်ဒေါ်လာတွေကိုဗဟိုဘဏ်ကထိန်းချုပ်တာလောင်စာစီတင်သွင်းတာကိုတဝက်နီးပါးရှော့ချလိုက်တာတွေဟာ တီတာထင်ရှားတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာစီးပွားရေးပြိုလဲပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရေးပါပြိုလဲခဲ့ရတဲ့တီရီလင်္ကာနိုင်ငံနဲ့စင်တူလာတယ်လို့နှိုင်းယှဉ်သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာရဲ့ဇူလိုင်28ရက်နေ့ကဖော်ပြတယ်။တီရီလင်္ကာလို့မဖြစ်ဖို့မြန်မာမှာလုံလောက်တဲ့ရန်ပုံငွေရှိရလားဆိုတဲ့ဆောင်းပ American dollar alone lao shi ba de. Tiri le nga lu ma phi yang shang sha nai ba de lu pyo so chang yi ta tha ba de.
Da ba mae si bwa yi pinya shin ta u phit de sia ngin si ga ro let shi myama nai ngan ma chong twi ni ya de si bwa yi phit sin ma ze kwe ne macro boga be da a che kan sin sa yi me ya de kaisa phit de ta man ma ti ngain ne si bwa yi a che ni le ma ho. Attain a tea the ball sound it, Sibaye Asa Omya, Economic Institution Nya, Pyoja Nido Chini Lep today, Nangaye Pauque Mugani, Lumu season the yet Piatwa Jimpi, Bayambara Pisse Chini the Cook Dwingu, Yashi Nida today, Lu, Social Media Ma, Yita Tabare.
Come out, come up, Chini, let him your ma, Sibaye, Yenga, Jong Yeha, Nangaye a jet day, a juice at Pipari, Daniapi. Sita Anna Dayaga Sare, Nangaye Matinye Muye, Senga Yaka Murija, Lumuyene Siwaye Matinye Muri, Pobola Yaraba. Dajo, Nema Siwayeha, Seguatego Dola Danea Tere, Semiro Kuto Mune Pishinaima Mahobau. A Bibisayang Wiji Yambo Mui Apoe, IMF. Kababa Nolo Apoe Zijiru Ye, Jora Nauka Akuni, Yayu Pishinaimada, Yeshe Matinye Siwaye Sao, Pisinaimaba. IMF ne gababan ye akunyi ya bu so da ga le naingan ye bo ti ni bian ba de da chaung ayin kan chaung yin phit de naingan ye ajet de ko ma phie shin be myama si bwa ye bian le u mo la yi so da ha sait ku yin san la chaung ba khamya
pi twei nai tin san ni de gaba myama media myin kwe pi ma ro myama pi ma pe sa mya ka na ba မြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေအကြံပေးလွှာတွေကိုမအေးတနာကျော်ကမြန်မာပြည်မှပေးစာများကဏ္ဍမှစူးစီးတင်ဆက်ထားပါတယ
်ဘေးအနေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သွားရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သွားရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသွားရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ပထမဆုံးရဲထက်ဆိုတဲ့သွားရရှင်ကမင်္ဂလာပါသတင်းမှန်တွေထုတ်လွှင့်ပေးတဲ့ VOA ရေထူးကျေးဇူးတင်ပါတယ်။နောက်နှစ်ပေါင်းများစွာအမှန်တရားတွေထုတ်လွှင့်ပြီးတော့ရည်တင်နိုင်ပါစေ။အမြဲတမ်းလည်းအားပေးနေပါတယ်။ဒီလိုမျိုးခစ်ဆိုးစနစ်ဆိုးတွေအမြဲဆုံးလွတ်မြောက်ကြပါစေလို့လည်းအားလုံးကိုသူဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဗြိတိန်နိုင်ငံမှာဗြိတိရှ်ဘီရင်မာကြီးတက်တော်96နှစ်မှာကွယ်လွန်သွားပြီးတဲ့နောက်မြန်မာပြည်ကတော်ရရှင်နေတဲ့ဘီရင်မာကြီးနဲ့ပတ်သက်တဲ့သတင်းတွေကိုနောက်ပြီးတော့ Charles ဘီရင်နန်းတက်လာတဲ့သတင်းတွေကိုသေချာဆောင်ပြီးတော့နားဆင်နေကြတာတွေ့ရပါတယ်နော်။အဲ့ဒီတဲ့ရင်ရအောက်မှာရေးလာတဲ့မှတ်ချက်တချို့ကိုကျွန်မအခုဆက်ပြီးပြောပြပေးချင်ပါသေး။ထေဝင်းဆိုတဲ့သောရရှင်ကဘီရင်မာကြီးရှိစဉ်ကတည်းကအမေနဲ့အနီးမှာနေပြီးတော့အတူယူကလိုအပ်ချက်များကြိုတင်ပြင်ဆင်လေ့လာနိုင်မှုကချားစွတ်အထောက်အကူဖြစ်ပေမည်။အသက်အရွယ်အရာတည်ငြိမ်ရင်းချက်မှုနဲ့ပြည်သူလေးစားမှုလည်းရှိပြီးဖြစ်၍အဆင်ပြေမှုအားသာခြင်းများစွာရှိပါသည်။ဂုံပြုတ်အပါသည်အောင်မြင်ပါစေလို့ရေးလာပါသည်။လာမင်းဆိုတဲ့သောရရှင်ကလည်းအောင်မြင်မှုတရဖူဆောင်ရွက်ကမ္ဘာလူသားများအကျိုးစားတဲ့တပိုးဆောင်ရွက်နိုင်ပါစေကြောင်းတောင်းဆုပြုအပ်ပါသည်တဲ့။ထိုမီချီဆုရတော်ရှင်ကလည်းမိခင်ဖြစ်သူအနှစ်80နန်းဆန္ဒကိုထိနှံလို့ဖို့လုံးဝစိတ်မကူပဲနဲ့စိတ်ရှည်ကြည်ပြူစွာနဲ့စီကံရှိရှိစောင့်ထိန်ခဲ့တဲ့စိတ်စေနာမှာဂုံယူလေးစားဝယ်ကောင်းပြီးတော့တိုင်းပြည်အကျိုးရှေးရှုရမှာလည်းရောက်ပါတယ်လို့ရေးလာပါတယ်။ဒါကတော့ဒီအခုနန်းတက်တဲ့ဘုရင်တစ် Charles ဘုရင်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့မှတ်ချက်တချို့ဖြစ်ပါတယ်ရှင်။ September 19ရက်နေ့မှာကျင်းပမယ့်ဘုရင်မကြီးရဲ့ဇာပနာအခမ်းအနားကိုနိုင်ငံတကာကနိုင်ငံကောင်ဆောင်တွေလည်းတွားပြီးတော့တက်ရောက်ကြမှာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရှင် Wine Su ကတော့လူအဖွဲ့စီလူသားပိသားစွာလူသားတန်ဖိုးတည်တဲ့အတိုင်းဝိုင်းဆိုတော့လူပိသားကြပါတယ်။ Lizawa American Tamaraji Jemavazi, Tamara Biden, Toya Biroti, Zabna Kana, Tayam is written on my Yila separation. Not at the Russian Diokar, Mesure, the Facebook account name in Epsipari. Tuga, tomorrow yet Mesu, Yingalo swing, Jipo de Yamari, same Kamau, Jemavazi, Supra, Jinja Kania, a drawn sense to Chico, Jizu, Yila Mari. ဥသိန်းစောစုရဲ့သွားရှင်ကတော့မေကွန်းတို့လေးမေးလာတာပါဗီဒီယိုခင်ဗျားနဲ့ပေးစာပြန်စာများခုနှစ်ရက်တပတ်အတွင်းဘယ်နေ့မှာပေးပို့လို့ရပါလဲတဲ့ဟုတ်ကဲ့ဥသိန်းစောကတူတူလေးရေးပြီးတော့ပြောလာလို့ကျွန်မလည်းမက်ဆေ့ချာမှာအတူဆုံးပြန်ဖြေထားပါတယ်နော်ရေးလာမယ့်စာကိုလည်းစောင့်မျှော်နေပါတယ်ကျွန်တော်ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့နားဆင်ပါတယ်ဆိုရဲ့သွားရှင်နောက်တစ်ရက်ကတော့ကျွန်
မင်္ဂလာပါအကိုမတို့ရေကျွန်တော်ကတော့ထိုင်းနိုင်ငံရှိသစ္စာရုံမှာပါမနေ့တစ်ချိန်ညတစ်ချိန်လွှင့်နေနားထောင်ဖြစ်ပါတယ်ကျွန်တော်တို့ကတော့ဘယ်တော့ပြန်နိုင်မလဲစူတောင်းရတာပေါ့ဗျာကျေးဇူးတင်ပါတယ
်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့ဒီမြန်မာလူသားတူစာရေးလာတာဖြစ်ပါတယ်ပြည်ကိုရေးလာကြတဲ့စာရီတွေမှာဒီလူမှုရေးရာကိစ္စအဝဝနိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်ရေးသားလာတဲ့စာရီကိုလည်းလက်ခံရရှိပါရနော်ဒီထက်ကတော့ရရှင်တရားကိုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာကိုဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါ viewee မြန်မာပြည်ကပေးစာများကဏ္ဍကနေပြီးတော့ကျွန်တော်စာလီဖတ်ပြီးပါအောင်အရင်ကလည်းပေးဖို့သမျှဖတ်ပြီးတဲ့အတွက်ဝမ်းသာပါတယ်ကျေးဇူးတွေလည်းတင်ပါတယ်ဗျာထုံးစံအတိုင်းပဲခေတ်ကာလချင်းကြီးရအကောင့်နံပါတ်တော့မဖော်ပြပါနဲ့ NUG ကိုတော်လိုင်းရေးအတွက်ကြံပြူချင်တာပါအာနာစသိမ့်ပြီးဆိုတဲ့ကပြည်သူတွေဟာလက်မော်ထွက်ဆန္ဒပြကြတယ်ဝန်ထမ်းတွေလည်း CDM လုပ်ကြကျောင်းသားတွေလည်း CDM လုပ်ကြတယ်ကျောင်းသားပြည်ပတွေကစ CDM အတွက်ကလေးတွေကိုကြောင်းမအပ်ကြဘူးစကစကကျန်းဖက်တာတွေကိုအစွမ်းဆုံးလုပ်တဲ့အခါမှာဆန္ဒပြပြည်သူတွေဆန္ဒမပြနိုင်ကြတော့ဘူး CDM ကျောင်းသားတွေလည်းကြောင်းပြန်တက်ကြကျောင်းသားပြည်ပတွေကလည်းကလေးတွေကိုကြောင်းပြန်ထားကြCDM ဝန်ထမ်းတွေလည်းအလုပ်ပြောင်းဝင်ကြပါတယ်။ဒီလိုကြောင်းပြန်ထားကြတဲ့ကျောင်းသားမိဘတွေကိုအလုပ်ပြောင်းဝင်တဲ့ NAM CDM တွေကိုတော်လိုင်းကြီးကနေပြီးတော့အပြီးပိုင်မောင်းမထုတ်ဖို့ NUG ကိုအကြံပြုချင်တာပါ။ပြည်သူတွေမှာကဘေးကျနန်းကျအတော်လေးကိုခက်ခဲကာလပါ။မဖြစ်တာလို့စကစကိုဆက်ဆံရပြီမဲ့ဘယ်သူမှမချက်ကြပါဘူး။ဒီလိုလူတွေကိုတော်လိုင်းကြီးကနေပြီးတော့အပြီးပိုင်မောင်းမထုတ်စေချင်ပါဘူး။ NAM CDM တယောက်က NUG ရဲ့ငွေရိုက်စာချုပ်ကိုဝယ်တယ်။စကစကြောင်းပြန်ထားတဲ့ကျောင်းသားမိဘက PDF ကိုထောက်ပံ့တာတွေရှိပါတယ်။အချို့အဖြစ်ပြောရရင်တော့ရန်သူလူကိုယ်တော်မှကုလူဖြစ်အောင်စီးအောင်ရသေးတာပဲကုလူကိုရန်သူလူဖြစ်အောင်လို့မလုပ်ကြပါနဲ့လို့ပြောပြစီဗျာ
CDM မလုပ်တဲ့သူတွေကိုလည်းလေးစားပါတယ် CDM မလုပ်တဲ့သူတွေအတွက်လည်းထည့်ပြီးတော့စဉ်းစားကြပါအောင်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်သူပြောတဲ့အချက်ကစဉ်းစားစရာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခအလုံးစုံနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာရီလည်းရှိပါတယ်နော်။ဒီလိုမျိုးမြန်မာနိုင်ငံမှာပြည်သူတွေကြုံတွေ့နေရတဲ့ခက်ခဲဆင်းရဲမှုတွေကြောင့်တိုင်းတစ်ပတ်ကိုသွားပြီးတော့အလုံးလုံးချင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာရီလည်းနေ့စဉ်လိုရရှိနေပါတယ်။ဒီမှာဒီတစ်ပတ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့အခုလိုရေးလာပါတယ်
။ VOE မင်္ဂလာပါဗျာ။ခင်မကောင်းတော့အစင်မပြေတာလေးတွေတင်ပြဝင်ပြပါဗျာ။နိုင်ငံသားထွက်အလုပ်လုပ်ချင်တာတော့ passport လုတ်ဖို့က3သိန်း4သိန်းလောက်ပေးရတော့ဘယ်မှာအဆင်ပြေပါမလဲဗျာစိတ်ပျက်စရာတိုင်းပြည်ကြီးပါ VOE ပေးစာအစီအစဉ်မှာသူတို့ကိုတင်ပြပေးပါဗျာအကောင့်တော့ပုံမပြပါနဲ့ဗျာကျေးဇူးပါဗျာ
ပြည်တွင်းမှာအဆင်မပြေနိုင်ငံသားကိုတွားမယ်ဆိုတော့လေနိုင်ငံကူးလက်မှတ်လုတ်ဖို့တော့မတက်နိုင်ပါဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီလိုနိုင်ငံတွင်းမှာစားတောက်နေထိုင်ရေးခက်ခဲလွန်းလွန်းနိုင်ငံသားထွက်ချင်သူတွေလည်းစာရီများကြီးရေးလာကြချိန်မှာနိုင်ငံရဲ့ချောင်းကိုအောက်ခြေအလုပ်တွေလုပ်ဖို့ရောက်နေကြသူတွေလည်းအခက်အခဲတွေကြုံတွေ့ရလို့ပါဆိုတော့ရေးလာတဲ့စာရီရရှိပါတယ်။ထိုင်းနိုင်ငံကိုအလုံးလုံးကြားသူအများစုမှာနိုင်ငံကူးလက်မှတ်မပါလို့ဒုက္ခရောက်ကြရတာကတော့သိပြီးတော့မဆန်းလာပါဘူးနော်။ဒီထဲမှာနိုင်ငံကူးလက်မှတ်နဲ့လည်းဒုက္ခရောက်ကြရတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာရီကိုဖော်ပြပေးချင်ပါတယ်။စောစောရေးလာပါတယ်။
VOA ခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံကပါဗီဇာစာအုပ်အနီးတွေတက်တန်းကုန်သူတွေအများကြီးရှိပါတယ်အဲ့ဒါကိုထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကမလုပ်ပြီးတော့ကျွန်တော်တို့တွေမှာတိုင်ပတ်နေပါတယ်ပွဲစားတွေကတော့ကော့တောင်းဘတ်မှာလုပ်ပြီးတယ်ပြောပြီးဘတ်9500တောင်းပါတယ်တချို့သွားလုပ်ကြပါတယ်15ရက်လောက်ကြာလဲစာအုပ်ကမရကြသေးပါဘူးနောက်လူတွေသွားလုပ်ဖို့ကအခက်အခဲတွေ့နေပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံ ဘာလို့လုံးမပေးတာလဲသိချင်လို့ပါခင်ဗျာ VOA ကိုအမြဲနားထောင်ပါတယ်ပြောပြပါနော
်โอเคထိုင်းနိုင်ငံမြန်မာတန်ရုံကသူတို့လိုမျိုး passport တက်တန်းကုန်နေတဲ့သူတွေကိုဘာကြောင့် passport တက်တန်းမတိုးပေးပါလဲဆိုပြီးတော့မေးလာတာဖြစ်ပါတယ်သောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်းတဲ့တရင်တစ်ပတ်စောင့်နိုင်ပါစေလို့တောင်းစုပြုမိပါတယ်ဘာလို့ဖြစ်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရင်ဖွင့်စာရီနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးရေးရနေရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မဟိတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှာဗီဇာများကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြသတင်းထဲကသုတအစီအစဉ်အလဲအရောက်ပါပြီနိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစေဖို့အမညညလွင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့နှစ်နေရာလောက်ကစပြီးလူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ကြတဲ့နိုင်ငံတွေအကြောင်းတင်ပြထားပါတယ်ရှင်
ငင်္ဂနိုင်ငံဟာစီးပွားရေးအကျပ်တဲပြဿနာတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်ဆုံးမှာတော့လူမွေးနိုင်ငံအဖြစ်ဒေဝါလီခံတဲ့အကြောင်းအစိုးရကတရားဝင်ကြေညာခဲ့တာကိုသတင်းတွေထဲမှာမြင်တွေ့ကြသိရမှာပါနိုင်ငံတစ်ခုရဲ့အစိုးရတရားအနေနဲ့ချင်းငွေတွေအပေါ်အတိုးမပေးနိုင်တော့တာငွေကြေးတွေကိုလည်းပြန်မဆက်နိုင်တော့တာနိုင်ငံရဲ့စီးပွားရေးကိုတည်ငြိမ်အောင်မထိန်းနိုင်တော့ပဲဖျို့ဖျဲဖြစ်လာတဲ့အခါတွေမှာနိုင်ငံကိုလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းအစိုးရတွေကတရားဝင်ကြေညာရပါတယ်တချို့အစိုးရတွေကတော့တရားဝင်ထုတ်ဖော်ကြေညာခြင်းမရှိတာကိုလည်းတွေ့ရပါတယ်လူမျိုးရဲ့ရာစုနှစ်နှစ်ခုလောက်ကိုပြန်ကြည့်ရင်တော့ဥရောပတိုင်းမှာရှိတဲ့နိုင်ငံတွေရဲ့တဝက်လောက်အာဖရိကကနိုင်ငံတွေရဲ့40ရာခိုင်နှုန်းလောက်အာရှနိုင်ငံတွေက30ရာခိုင်နှုန်းလောက်ဟာလူမွေးနိုင်ငံတွေအဖြစ်ဒေဝါလီခံခဲ့ကြပါတယ်။အဲ့ဒီထဲကအီကွေဒေါ်နိုင်ငံဟာအချုပ်အခြာအာဏာပိုင်နိုင်ငံတွေအားလုံးအကြားမှာအကြိမ်အများဆုံးဒေဝါလီခံတဲ့နိုင်ငံတစ်ခုဖြစ်တာပါ။10ကြိမ်တိုင်တိုင်လူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ပါတယ်။ဘရာဇီး၊မက္ကဆီကို၊ဥရုဂွေး၊ချီလီ၊ကိုစတာရီကာ၊စပိန်၊ရုရှားနိုင်ငံတွေဟာဆိုရင်လည်းတစ်ချိန်တည်းမှာပဲ9ကြိမ်တိုင်တိုင်ဒေဝါလီခံတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဂျာမနီနိုင်ငံကတော့နှစ်နှစ်ခွဲကာလအတွင်း၈ကြိမ်ဒေဝါလီခံခဲ့တာပါအခုချိန်မှာစီးပွားရေးရှိတဲ့ရောက်နေကြတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်ပြည်အောင်စုတရုတ်နဲ့ UK တို့ဟာလည်း၄ကြိမ်တိုင်တိုင်ဒေဝါလီခံခဲ့ပူပါတယ်ဂျပန်နိုင်ငံကတော့၂ကြိမ်တိုင်တိုင်ဒေဝါလီခံခဲ့တာပါ
အခုမြန်မာ့ခေမကြသေးခင်ကာလတိုင်းတွေမှာတော့အဓိကနိုင်ငံကြီး6နိုင်ငံဟာလူမွေးနိုင်ငံအဖြစ်ဒေဝလီခံကြောင်းကြေညာခဲ့ပါတယ်။အဲ့ဒီနိုင်ငံတွေကတော့2008ခုနှစ်မှာအိုင်စလန်နိုင်ငံဟာငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ရင်ဆိုင်ရပြီးအဓိကပန်းကြီးတစ်ခုပြိုလဲခဲ့တာကြောင့်အကျွေးဒေါ်လာ85ဘီလီယံမဆက်နိုင်မဲနိုင်ငံကိုဒေဝလီခံခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကလည်း2000ခုနှစ်မှာအကျွေးဒေါ်လာ145ဘီလီယံမဆက်နိုင်တာကြောင့်ဒေဝလီခံခဲ့တာပါ။ရုရှားနိုင်ငံကတော့1998ခုနှစ်မှာ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ကို American Dollar 18ဘီလီယံအကျွေးမဆက်နိုင်တာကြောင့်ရုရှားနိုင်ငံတမိုင်းမှာ9ချိန်မြောက်ဒေဝလီခံခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်း1980ခုနှစ်နောက်ပိုင်းရေနံပြက်လက်မှုစီးပွားရေးအခြေအနေဆိုးဝါးလာမှုနိုင်ငံ GDP ဆက်တိုက်ကျဆင်းမှုတွေဖြစ်လာပြီးတော့နိုင်ငံကျွေးမီဒေါ်လာ80ဘီလီယံမပေးဆက်နိုင်တဲ့အတွေ့1982ခုနှစ်မှာလူမွေးနိုင်ငံအဖြစ်ဒေဝလီခံခဲ့ကြောင်းကြေညာခဲ့ပါတယ်။လေဗနွန်နိုင်ငံကလည်း2020ခုနှစ်မှာနိုင်ငံ GDP ရဲ့180ရာခိုင်နှုန်းဒေါ်လာဘီလီယံ90အကျွေးပေးဖို့ပြက်ကွက်ခဲ့တာကြောင်းအစိုးရဗဟိုဘဏ်ကဒေဝလီခံခဲ့ပါတယ်။အခုလက်ရှိနောက်ဆုံး2022ခုနှစ်ထဲမှာနိုင်ငံအနေနဲ့ဒီဝါလီခံကြောင်းတရင်ဝင်ပြောဆိုခဲ့တဲ့နိုင်ငံကတော့လောင်စာဆီပြက်လက်မှုတွေ၊ကုန်စည်နှုတ်မြင့်မာလာမှုတွေနဲ့နိုင်ငံရဲ့စီးပွားရေးကမောက်ကမဖြစ်ပြီးကျဆင်းလာတာကနေနိုင်ငံသားကျွေးမီပေါင်းဒေါ်လာ57ဘီလီယံမဆက်နိုင်တာကြောင့်လူမွေးနိုင်ငံအဖြစ်ဒီဝါလီခံခဲ့တယ်ဆိုတဲ့သတိလည်မှာနိုင်ငံလေးဖြစ်ပါလို့ရှိ
မညညလွင်တင်ဆက်နေတဲ့တရင်ထက်ကတူတာအစီအစဉ်ကိုကြားခဲ့ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သူထူးခြားဆန်းမြတ်တရင်များကဏ္ဍပါပြည်ထောင်နိုင်ငံသားအလို့ရင်ငုတ်သမားတဦးဟာကမ္ဘာအနှက်ဆုံးရင်ငုတ်စံချိန်တင်လိုက်နိုင်ပါတယ်နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစဖုံမူတဦးဟာပလော့ပီနာမုံနဲ့တုံးပြီးတော့အီတလီခောက်ဆွဲပါစတာကိုစမ်းသပ်ထုတ်လုပ်နေပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားတရင်တွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ပြထားပါတယ်ရှင်
ပြည်ထောင်နိုင်ငံသားအလွတ်ရင်ငုတ်သမားတဦးဟာကမ္ဘာအနှံ့ဆုံးရင်ငုတ်ဆန်ရှင်ဖြစ်တင်လိုက်နိုင်ပါတယ်။အသက်26နှစ်အရွယ်အာနိုဂျရက်ဟာကရေဘီယံကျွန်းစုရိနာကဒဘာဟားမတ်စ်နိုင်ငံသားမှာအနက်ပေ393ပေကျော်ကိုဖားချီတော်နှစ်ဖက်ထဲနဲ့ရင်ငုတ်နိုင်ခဲ့တာပါ။အချိန်3မိနစ်နဲ့34စက္ကန့်ကြာမြင့်ခဲ့ပြီးတော့ဂျရက်အတွက်တော့ဒါဟာကမ္ဘာဆန်ရှင်ခုနှစ်ခုမြောက်ကိုချိုးလိုက်နိုင်တာပါ။နှစ်စဉ်ကျင်းပတဲ့ Vertical Blue ရင်ငုတ်ပြိုင်ပွဲမှာတခြားအားကစားသမား41ယောက်နဲ့ရှင်ပြိုင်ခဲ့တာပါ။ဆယ်ရက်ကြာကျင်းပတဲ့ဒီပြိုင်ပွဲမှာအားကစားသမား1ယောက်အနေနဲ့အားကစားနည်းတစ်မျိုးကို6ကြိမ်ရှင်ပြိုင်နိုင်ပြီးတော့ဂျရက်ကဖားချီတော်နှစ်ဖက်နဲ့ရင်ငုတ်တာကိုပဲအာယုံဆိုင်ရှင်ပြိုင်ခဲ့တာပါ။ပထမနေ့ကတည်းကအနက်383ပေကျော်အထိငုတ်ပြီးစံချိန်ချိုးခဲ့သလိုဇဒုတ်ထနေ့မှာလည်းပေ390အထိငုတ်နိုင်ခဲ့ပါတယ်။နောက်ဆုံး6ရက်မြောက်နေ့မှာတော့အနက်ပေ393ပေကျော်အထိငုတ်ပြီးကမ္ဘာအနက်ဆုံးရင်ငုတ်ဆန်ချိန်တစ်ကိုတင်လိုက်တာပါခင်ဗျာ
Netflix ကုမ္ပဏီထုတ် Stranger Things TV စလန်ထရီစီးရီးကိုအခြေခံထားတဲ့ Coffee Sign တစ်ခုကိုဂျပန်နိုင်ငံ Tokyo မြို့မှာဖွင့်လှစ်ထားပါတယ်ဒီ Coffee Sign ထဲမှာ Stranger Things စလန်ထရီတွေကခေတ်ဟောင်း1980ပြည့်နှစ်တွေကသချင်းတွေကိုနားထောင်နိုင်တယ်လို့ရုပ်ရှင်ဇလံတွေတဲကအပြင်စီတွေနဲ့မိစာကောင်ရုပ်တွေကိုလည်းပြသထားပြီးတော့လာရောက်သုံးဆွဲတဲ့သူတွေအနေနဲ့တပုံတွဲရိုက်နိုင်ပါတယ်။အစားအသောက်တွေကလည်းရုပ်ရှင်ဇလံတွေတဲကအစားအသောက်တွေဖြစ်ပြီးတော့မိစာကောင်ပုံစံလှုပ်ထားတဲ့အီတလီခောက်ဆွဲပါစတာနဲ့အဓိကဇက်ကောင်မင်းသမီး11ကြိုက်တဲ့ waffle မုန်တွေကိုလည်းမှာယူစားသောက်နိုင်ပါတယ်။တိုကျိုမြို့မှာအခုလိုဇလံတွေကောင်းစင်တဲ့စားသောက်ဆိုင်တွေ coffee ဆိုင်တွေခေတ်စားလာနေပြီးနင်ဂျာလိုဝှက်ထားတဲ့စပွဲထိုးတွေသွေးဆုပ်ဖုတ်ကောင်ဗန်ပါယာလိုတူပါချတဲ့ဆိုင်တွေလည်းရှိပါတယ်။ဒါပေမဲ့လည်းခီးသွွားတွေကိုမိခိုအားထားတဲ့တခြားစီးပွားရေးတွေလိုပဲစားတောက်ဆိုင်လုပ်ငန်းဟာကတ်ယောဂါကြောင့်အတော်လေးထိခိုက်ခဲ့ရပါတယ်ရှင
်။ American ပြည်တော်စုညူဂျာဇီပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာခေဟောင်းပင်ဘောဂိမ်းဆက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ခုကိုဖွင့်လှစ်ထားပါတယ်။ Silver Ball Retro Arcade လို့နာမည်ပေးထားတဲ့ဒီဂိမ်းဆိုင်လေးမှာခေအဆက်ဆက်ကထုတ်လုပ်ခဲ့တဲ့ပင်ဘောတန်လုံးလေးတွေကိုပြစ်တင်ကစားရတဲ့ဆက်အလုံးပေါင်း150ကိုစုစည်းပေးထားပါဗျ။1950ခုနှစ်ကထုတ်လုပ်ခဲ့တဲ့ဆက်တွေအထိပါရှိတာကြောင့်ငယ်ဘဝကဆော့ခဲ့မှုတဲ့ဂိမ်းလေးတွေကိုပြန်ဆော့ကျင်သူတွေအတွက်အမှတ်တရဖြစ်စေတာပါ။ဒီဆိုင်လေးကို2009ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ Robert Evanto နဲ့ Steve Zuckerman တို့နှစ်ယောက်ပူးပေါင်းတည်ထောင်ခဲ့တာပါ။
ရောဘတ်အီဗန်တိုရဲ့အော်ဒီဇင်ယောဂါရှိသူတမီးဖြစ်သူကပင်ပေါ်ကစားရတာကိုနှစ်သက်တဲ့အတွက်ဒီဆက်တွေကိုစူးစီးထားပေးခဲ့တာပါခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစပိုမှုတူဟာဖီလိုဖီနန်အမုံလေးသုံးပြီးအီတလီခေါက်ဆွဲဖတ်စတာကိုစံသက်ထုတ်လုပ်နေပါတယ်။ရီနီချက်ဆိုသူအမျိုးသမီးဟာကိုဗစ်ကယောဂါကာလ2020ခုနှစ်အတွင်းအခုလိုအကြံဉာဏ်ရပြီးတော့စံသက်ထုတ်လုပ်ခဲ့တာပါ။ဖီလိုပီနန်ဥရီဟာတက်ထူတက်နဲ့ဗိုက်တာမင်စီကျွေဝပြီးတနည်းပတ်လုံးစိုက်ပျိုးလို့ရတဲ့သီးနှံဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းစိုက်ပျိုးတဲ့ဖီလိုပီနန်နဲ့ဟင်းချက်လို့ရတဲ့ငပြောသီးတစ်မျိုးကိုသုံးပြီးထုတ်လုပ်တဲ့အီတလီခေါက်ဆွဲပတ်စတာကိုသူတည်ထောင်ချားတဲ့ Eldente Africa ဆိုတဲ့ကုမ္ပဏီကနေရောင်းချပေးပါတယ်။ခေါက်ဆွဲတစ်ထုပ်ကို2ဒေါ်လာကနေ5ဒေါ်လာနှုန်းသတ်မှတ်ပြီးအွန်လိုင်းကနေလည်းရောင်းချပေးတယ်လို့အပတ်စဉ်ထွက်တဲ့ Farmer Market လေသမားဈေးမှာလည်းရောင်းချပေးပါတယ်။အာဖရိကဒေသတွေပစ္စည်းတွေအသုံးပြုထားတဲ့အတွက်အစားအသောက်ဖူလုံရေးမှလည်းအထောက်အကူဖြစ်စေမယ်လို့သူယုံကြည်တဲ့အကြောင်း check ကပြောပါရရှင
်။ကိုငင်းချမ်းနဲ့မခင်ဖြူတွေတို့တင်ဆက်နေတဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုကြားခဲ့ရပါရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ကြံနေတဲ့အချိန်အတွင်းထိတ်တန့်ရောက်သတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးပါရှင
်။ပြတင်းဗီယမာကြီးဒုတိယမြောက်အလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်နေ့တင်လာနေမှာပြုလုပ်သွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ဗီယမာကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပြီဖြစ်ပြီးတော့သူမခွဲလွန်ခဲ့တဲ့ Balmoral ဆန်အိမ်တော်ကနေမိုင်190ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောင်ခဲ့ကြပြီးတော့အခုခါမှာတော့ရောက်ရှိသွားပြီဖြစ်ပါတယ်။6နိုင်လောက်ကြာတဲ့ဒီခီးစဉ်အတွင်း Aberdeen Dundee နဲ့ Perth မြို့တွေကိုဖြတ်သန်းခဲ့ပြီးတော့ပြည်သူတွေကလည်း Gara View နှုတ်ဆက်ခဲ့ကြပါတယ်။Edinburgh မြို့မှာတော့ဗီယမာကြီးရဲ့ရုပ်ကလပ်ကို Holyrood House မှာနန်းတော်မှာထားသွားမှာဖြစ်ပြီးအဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ဂါရဝပြုနှုတ်ဆက်ကြဖို့လည်းရှိနေပါတယ်။စက်တင်ဘာ19ရက်နေ့မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပြီးတော့အဲ့ဒီအခမ်းအနားကိုတော့တော်ဝင်မိသားစုဝင်တွေနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေအပြင်ကမ္ဘာတစ်ဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ဗီယမာကြီးရဲ့ရုပ်လောင်းကိုဝင်းဆာနန်းတော်ကိုတည်ဆောင်ပြီးတော့သူမရဲ့ကျင်းရတော်တော်ဝင်မင်းသားကြီးဖိလစ်ပြေအုတ်ဂူဘေးမှာညှို့နှံသွားမှာဖြစ်ပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့ဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှု21နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့ကိုနိုင်ငံတော်အမတ်တရားအောင်မေပွဲနေ့အဖြစ်သတ်မှတ်ထားပြီးတော့အိန္ဒိယကတိုက်ခိုက်ခံရတဲ့နေရာ3ခုမှာအမတ်တရားအောင်မေပွဲအခမ်းအနားတွေကျင်းပတာတည်ဆုံသွားသူတွေရဲ့နာမည်တွေကိုရွတ်ဆိုတာစေနာဝန်ထမ်းလှူအားပေးတာတွေလည်းပြုလုပ်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာ17ရက်နေ့ကတိုက်ခိုက်ခံရတဲ့ထဲပါဝင်တဲ့ဝါရှင်တန်မြို့ပြင်ကပန်ဒဂွန်စစ်ဌာနချုပ်မှာကျင်းပတဲ့အောင်မေပွဲအခမ်းအနားကိုတက်ရောက်ပြီးတော့ရွမ်းသူပန်းခွေချတာအမတ်တရားမိန့်ခွန်းတွေပြောကြားတာတွေလုပ်ခဲ့ပါတယ်။ညောင်မြို့ကကမ္ဘာကုန်သွယ်ရေးမိုးမြော်အစအဦးကြီးတိုက်ခိုက်ခံရတဲ့နေရာမှာကျင်းပတဲ့ဒီ911အောင်မေပွဲနိုင်ငံအခမ်းအနားကိုတော့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူလည်းတက်ရောက်ကြပါတယ်။သမ္မတကတော့ဂျိုးဘိုင်ဒန်ကတော့လင်ကီးစ်အမတ်93ပြတ်ကျခဲ့တဲ့ပန်ဆိုဗေးနီးယားပြည်နယ်ရှန့်စ်ဘာ့ဂ်လက်ကွင်းတွေတင်းမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ပပူအနျူဂီနီနိုင်ငံအရှေ့ပိုင်းမှာဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ4ဦးတေဆုံးပြီးတော့အဆောက်အဦတွေနဲ့အရေးပါတဲ့အခြေခံအဆောက်အဦတွေပျက်စီးသွားတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ဒီငရင်ဟာဒီနေ့မနက် 9:45 မိနစ်လောက်မှာနိုင်ငံအရှေ့ပိုင်းကကိုင်နန်တူဒေသရဲ့အရှေ့ပိုင်း68ကီလိုမီတာနဲ့လယ်ဒေသရဲ့အနောက်မြောက်ပိုင်း80ကီလိုမီတာနဲ့ဝေးတဲ့မြို့တွေကိုပို့ပြီးတော့လှုပ်ခတ်သွားခဲ့ဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုရနိုင်ကျင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ Tian Wang တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ဒီကနေ့ညဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့50နဲ့190တို့ကနေဖန်ယူထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ထူးချွေကျေးဇူးတင်ပါတယ်။ကျမအနားပါပ
Thank you.
This program has come to you from the Voice of America, Washington.